မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုဖြစ်ပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကတရားမဝင်ဝင်ရောက်လာနေသူတွေပြန်များလာနေတာနဲ့အတူထိုင်းဘက်ကလည်းလုံခြုံရေးတင်းကျပ်ထားပါဗျ။မေလ12ရက်နေ့ကတော့မြန်မာနိုင်ငံနဲ့ကပ်နေတဲ့ထိုင်းနိုင်ငံကန္ထနာဗူရီပြည်နယ်ထောင်ဖာဖော်နယ်စပ်ကနေမနေ့တနားရီလောက်ကကားသုံးစီးနဲ့ဝင်လာသူတွေကိုထိုင်းနယ်စပ်စောက်တပ်ကပိတ်ဆို့ဖမ်းဆီးခဲ့ပါဗျ။လူမောင်ခိုခိုင်းဝင်နေတဲ့ကားတွေကိုဖမ်းဆီးမှုတွင်ကားတစ်စီးကမောင်းနှင်ထွက်ပြေးခဲ့လို့အရှိန်မထိန်နိုင်ပဲတိတ်မောက်ခဲ့တဲ့အတွက်ကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသား6ဦးဒဏ်ရာရခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါဗျ။အဲ့ဒီကား3စီးပေါ်ကဖမ်းဆီးမိသူတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား89ယောက်ကသူတို့မွန်ပြည်နယ်ကလာကြတယ်ဆိုပြီးပြောပါတယ်ဒေါ်လန်တိုင်းနှစ်ရက်ကြာလမ်းလျှောက်လာခဲ့ကြတာဖြစ်ပြီးလူမောင်ခိုသမားတွေကိုတယောက်ထိုင်းဘက်ဝင်16,000ပေးခဲ့ရတယ်လို့စစ်ဆေးသိရှိရတဲ့အကြောင်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်အခုလိုမျိုးကန္ထနာဗူရီပြည်နယ်တဲကကားသုံးစီးနဲ့တရားမဝင်ဝင်လာသူတွေအပြင်နေရာ3နေရာမှာစုစုပေါင်းမြန်မာနိုင်ငံဘက်ကဒုတိယကြော်ကိုမေလ12ရက်နေ့တရက်ထဲမှာပဲဖမ်းမိခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပါတယ
်ကားကတော့3စီးလို့ပြောရမှာအဲ့မှာမစီးရတော့တတိယတိုက်ပြီးတော့တတိယကျတော့မှောက်တယ်လို့ပြောတယ်ဒီကတန်ရရှိတယ်ဒါပေမဲ့အဲ့ဒီကတော့မှောက်တဲ့ကားနဲ့တိုက်တဲ့ကားပါဒါပေမဲ့ဒဏ်ရာအကြီးကျယ်တော့မရဘူးဆိုပြီးပြောတယ်ကားကတတိယမှောက်ပြီးတတိယတိုက်တာပေါ့မနေ့ကမိတာမဟုတ်3သူတို့မိတာတော့နေရာဆိုတာကျွန်တော်တို့အဲ့ဒီအပေါ်ကလမ်းဖူတင်နေအဲ့ဒီကမှမကြည့်လေဟုတ်ကဲ့နောက်ပြီးတော့ကျတော့ဟိုကျွန်တော်တို့အခုပန်တနာပူပြီးပေါ့အဲ့ဒီထောင်ပါပေါ့နောက်ပြီးတော့တခြားတနေရာတစ်ခုကြည့်ပြီးကျွန်တော်တို့မဲဆောက်အပေါ်မှာတခုအမှန်မြင်ကြည့်ကျွန်တော်တို့ဟိုဖို့ပရာအပေါ်ပေါ့တင်နေအဲ့ဒီမှာလည်းမြင်ကြည့်တရားကြော်ရမှာအလုံးတင်ပေါ့ဟုတ
်ကချနာဗူရီပြည်နယ်အမှတ်9ဒေသရဲမှူးဝဌနာရီချင်းကမြန်မာနိုင်ငံဘက်ကတရားမဝင်ရောက်လာသူတွေကိုဖမ်းဆီးမိတာနဲ့ပတ်သက်လို့မေလ12ရက်နေ့သတင်းစာရှင်းလင်းပွဲမှာလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေစက်တိုက်ဝင်ရောက်လာနေတာတွေကိုဖမ်းဆီးနိုင်တာကတော့ထိုင်းနိုင်ငံသားရဲတပ်ဖွဲ့ဝင်တွေရဲ့စွမ်းဆောင်ချက်တွေကြောင့်အခုလိုဖမ်းဆီးနိုင်ခဲ့တာဆိုပြီးပြောသွားတာပါကန္ထနာဗူရီပြည်နယ်ထဲမှာလုံခြုံရေးတွေတင်းချက်စွာချထားတဲ့ကြားကပဲပြီးခဲ့တဲ့အပတ်ကလည်းမြန်မာနိုင်ငံသားတွေယာနဲ့ချီပြီးဖမ်းမိတယ်လို့မနေ့ကလည်းထပ်ပြီးတရားကြောဖမ်းမိခဲ့တာပါမြန်မာနိုင်ငံသားတွေဟာနိုင်ငံအတွင်းနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးအဆင်မပြေမှုဆန္ဒပြသူတွေကိုလိုက်လံဖမ်းဆီးမှုတွေကြောင့်အခုလိုမျိုးထိုင်းနိုင်ငံတဲကိုဝင်ရောက်နိုင်ဖို့အတွက်ကြိုးစားလာကြတာဖြစ်ပါတယ်။ COVID တတိယလှိုင်းကူးစက်မှုကိုထိန်းချုပ်နိုင်ဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံဘက်ကလည်းနေဆက်ဒေသတွေကနေသူ့နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာမဲ့သူတွေကိုမပြတ်စောင့်ကြည့်ပြီးဖမ်းဆီးမှုတွေလုပ်နေတာဖြစ်ပါတယ်ရှင်။